Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံနေမနေ့ခင်ဖြစ်ပါစေဗျာ။ Washington မြို့တော် VOA American တန်ခါနေ့2014ခုနှစ် February 28ရက်တောက်ကြနေမနေ့ခင်အစည်းအဝေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့39ရူကနေစတင်အသံလွှင့်နေပါခင်ဗျာ။ဒီမနက်တော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးပါပါယူကရိန်းနိုင်ငံမှာလူကြိုက်များလာတဲ့အတိုက်ခံခေါင်းဆောင်မစ္စတာယာချင်ကိုဗစ်ကိုယာယီအစိုးရအသစ်ကိုဦးဆောင်မဲ့ဝန်ကြီးချုပ်အသစ်ဖြစ်တဲ့ယူကရိန်းပါလီမန်ကကြာသပတေးနေ့မှာအတည်ပြုပေးလိုက်ပါပြီဥပဒေနဲ့မူဝါဒရေးရပြန်ပြောင်းသုံးသပ်ချက်တွေကိုအာဏာပိုင်တွေကအပြည့်အဝအကောင့်ထဲပေါ်ရာမျိုးမရှိခဲ့ပေမဲ့2013ခုနှစ်တွင်မြန်မာအစိုးရရဲ့လူခွင့်ရေးမှတ်တမ်းတိုးတက်လာခဲ့ပါတယ်လို့အမေရိကန်အစိုးရကပြောကြားလိုက်ပါတယ်။ဒါဒီလွန်နဲ့တူထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုရနိုင်
။ဟုတ်ကဲ့ပါသတင်းလေးနောက်ပိုင်းနောက်ဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်လာဖို့နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီပြောကြားသွားတာမှာတော
့ Burma still faces enormous challengesFrom reforming an undemocratic constitution to ending discrimination and violence against
ပြည်ပြောင်းလဲဒီမိုကရေစီမဆန်တဲ့ဖွဲ့စည်းပုံစတဲ့စိန်ခေါ်မှုတွေအများပြားရှိနေသေးပေမဲ့ဆက်ပြီးအားပေးသွားရမယ်လို့ဝန်ကြီးကယ်ရီကပြောသွားတာပါဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါ့အပြင်မြန်မာကျေးလက်ဒေသဖွံ့ဖြိုးရေးအတွက်အမေရိကန်ကအကူအညီပေးမဲ့အကြောင်းတခါမြန်မာနိုင်ငံရဲ့စွန့်ရင်ဆိုင်ရာသတင်းတပုတ်နဲ့ Washington DC မြန်မာတန်ရုံးရှိကစနပြပွဲအကြောင်းစာတာတွေကိုကြားကြဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ခင်မျိုးတက်နဲ့ကိုအောင်လင်းဦးတို့ကကြီးညာပြီးမှဖြစ်ပါတယ်ဗျာ
ယူကရိန်းနိုင်ငံမှာဖြုတ်ချခံခဲ့ရတဲ့သမ္မတဗစ်တာယန်နူကိုဗစ်ဟာတိုင်းပြည်ရဲ့ဘဏ္ဍာငွေတွေကိုဘီလီယံနဲ့ချီးပြီးခိုးယူခဲ့တယ်လို့ယူကရိန်းဝန်ကြီးချုပ်အသစ်အာဆန်နီယာချန်နုကဆွဆွဲလိုက်ပါတယ်လူကြိုက်များလာတဲ့အတိုက်ခံခေါင်းဆောင်မစ္စတာယာချန်နုကိုယာယီအစိုးရအသစ်ဖွဲ့ကိုဦးဆောင်မဲ့ဝန်ကြီးချုပ်အသစ်ဖြစ်တဲ့ယူကရိန်းပါလီမန်ကနေကြာသပတေးနေ့မှာအတည်ပြုပေးလိုက်ပြီးဖြစ်ပါတယ်ယူကရိန်းအစိုးရကလွန်ခဲ့တဲ့3နှစ်တာကာလအတွင်းမှာပြည်ပမှာဖွင့်ထားတဲ့ဘန်စင်းတွေတဲ့အစိုးရပိုင်ငွေဒေါ်လာဘီလီယံ80ပို့ပေးခဲ့တယ်လို့အစိုးရအကျွေးရခဲ့တဲ့ဒေါ်လာ38ဘီလီယံကိုပါပျောက်သွားခဲ့တဲ့အတွက်ယူကရိန်းနိုင်ငံမှာငွေကြေးပြဿနာတွေဆူဆူဝါးဝါပေါ်ပေါက်ခဲ့ရတယ်လို့မစ္စတာယက်ဆန်နုကဆိုပါတယ်မစ္စတာယက်ဆန်နုကအနောက်နိုင်ငံတွေကိုလိုလားတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းနဲ့ဖြစ်စီးပွားရေးဝန်ကြီးဟောင်းတယောက်လည်းဖြစ်ပါတယ်ယူကရိန်းနိုင်ငံကအစိုးရအသစ်အဖွဲ့ရဲ့လှုပ်ဆောင်မှုတွေလင်းလင်းမြန်မြန်တိုးတက်လာနေတာကိုချင်းချောက်တဲ့အနေနဲ့ယူကရိန်းနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသမှာကြာသပတေးနေ့ကပဲရုရှားကဂျက်တိုက်လေယာဉ်တွေနဲ့ကင်းလှည့်နေပါတယ်ရုရှားနဲ့ခိုင်မာတဲ့အဆက်အသွယ်ရှိတဲ့ယူကရိန်းပြည်နယ်တစ်ခုဖြစ်တဲ့ခရိုင်းမီးယားဒေသမှာရှိတဲ့အစိုးရအဆောက်အဦတွေကိုတနတ်သမားတွေကထိန်းချုပ်ထားပါတယ်ဒီဒေသမှာရှိတဲ့ Sevastopol မှာတော့ရုရှားရေးတဲ့အခြေစိုက်စခန်းရှိပါတယ်တနတ်သမားတွေဟာတင်ထားတဲ့အဆောက်အဦတွေမှာရုရှားရဲ့၃ရောင်ချဲအလံကိုလွှင့်ထူထားတာပ
ါမြောက်ကိုရီးယားကရှေ့ဘက်ကံယူတဲ့အလွန်မှာတာတိုဖြစ်မစ်ဆိုင်းတုံးလေးစင်ပစ်လွတ်ခဲ့တဲ့ပေါ်အမေရိကန်ကတီးပြုတ်ဝင်မဲ့တာမန်လုံးရဖြစ်နေတုံ့ပြန်ပြောဆိုသွားပါတယ်မြောက်ကိုရီးယားဟာဒီလိုတုံးချီပြစ်လွတ်မှုမျိုးကိုမကြာခဏပြစ်လွတ်လို့ရှိတာကြောင့်ရန်စတဲ့လုံးရလို့မယူဆတဲ့အကြောင်းပင်ဒဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူပုံမူကြီးစတီဗ်ဝါရင်ကကြာသပတေးနေ့မှာပြောဆိုခဲ့တာပါဒါပေမဲ့လည်းမြောက်ကိုရီးယားအနေနဲ့ရန်လိုတဲ့လုံးရတွေကိုထိထိသိမ်းလုပ်ဖို့လဲအမြဲတိုက်တွန်းမှုတွေအကြောင်းပြောပါတယ်မြောက်ကိုရီးယားအနေနဲ့တာတိုဖြစ်ဒုံးတွေစမ်းသပ်လို့မရှိပေမဲ့ဒီလိုပြစ်လွတ်တဲ့လုံရမျိုးတွေဟာတောင်ကိုရီးယားနိုင်ငံကိုသတိပေးတဲ့သဘောမျိုးဖြစ်မယ်လို့လည်းအများကယူဆနေတာပါအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့နှစ်ဆင်ပူးတွဲစည်းရေးလက်ချက်မှုတွေကျင်းပနေချိန်ဒုံးချီပြစ်လွတ်ခဲ့တာနဲ့ပတ်သက်လို့မြောက်ကိုရီးယားကတော့တစုံတရာပြောဆိုတာမျိုးမရှိပါဘူးမြောက်ကိုရီးယားကတော့စည်းရေးလက်ချက်မှုဟာရန်စတဲ့လုံရဖြစ်နေကန့်ကွက်နေတာဖြစ်ပါတယ်ပူးတွဲစည်းရေးလက်ချက်နေစဉ်ကာလအတွင်းမှာတောင်နဲ့မြောက်ကိုရီးယားနိုင်ငံစလုံးကသတိပေးချက်တွေကိုလည်းထုတ်ပြန်ထားခဲ့ကြပါတယ်
Venezuela နိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကို Caracas မြို့တော်မှာဆက်ပြီးပြုလုပ်နေချိန်မှာပဲ Carnival ပွဲတော်ရက်ရှည်ရုံးပရက်စတင်လိုက်ပြီးဖြစ်ပါတယ်။ Carnival ပွဲတော်ချိန်မှာထုံးစံတိုင်းဆိုရင်မြို့ထဲမှာမနေကြဘဲကမ်းခြေတွေစီသွားပြီးအပန်းဖြေကျပါတီပွဲတွေကျင်းပလို့ရှိကြတာပါ။ Hugo Chavez ကိုဆက်ခံတဲ့သမ္မတ Nicolas Maduro ကတော့ပွဲတော်ပရက်မှာခေါင်းဆောင်ကြီး Chavez ကွဲလွန်တဲ့နှစ်ပတ်လည်နေ့ဖြစ်တဲ့ March 5ရက်နေ့ကိုပါဆက်ပြီးပိတ်ပင်မယ်လို့ကြေညာလိုက်ပါတယ်။အခုလိုရက်ရှည်ရုံးပိတ်လိုက်တာဟာကျောင်းသားတွေဥဆောင်တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုအပြော့သွားစေမယ်လို့အာဏာပိုင်တွေကမျှော်လင့်ထားကြတာပါ ဗင်နီဇွဲလားနိုင်ငံမှာပြီးခဲ့တဲ့သတင်းနှစ်ပတ်ကစပြီးဆန္ဒပြမှုတွေစတင်ခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြသူ73ဦးတည်းမနဲ့တေဆုံးခဲ့ပြီး900ကျော်အဖမ်းခံရခြင်းနောက်မှာပိုးပြီးဆန္ဒပြမှုတွေကြီးထွားလာခဲ့ပါတယ်။ဆန္ဒပြသူတွေကနိုင်ငံတွင်းရာဇဝတ်မှုကင်းတိုးလာတာ၊ငွေဖောင်းပွားမှုများလာတာနဲ့အခြေခံစားကုန်တွေဖြစ်တဲ့နွားနို့တို့ဂျုံတို့ပြက်လက်မှုတွေနဲ့ကြုံရတာတွေကြောင့်သမ္မတနီကိုလတ်မာဒူရိုနှုတ်ထွက်ပေးဖို့တောင်းဆိုပါတယ်။မာဒူရိုအစိုးရကတော့အကြမ်းဖက်မှုတွေဖြစ်အောင်အတိုက်ခံလက်ရရင်အဖွဲ့တွေကလှုပ်ဆောင်တာလို့အပြစ်တင်ပြီးသူတို့ကိုအမေရိကန်အစိုးရကပံ့ပိုးပေးတယ်လို့ဆက်ဆွဲပါတယ်။အမေရိကန်အစိုးရကတော့ဒီဆက်ဆွဲမှုတွေမဟုတ်မှန်းကြောင်းညှင်းဆိုလိုက်ပါတယ်
။ကျူဘာ900လို့လူသိများတဲ့တရှိုးအစုတွေကဒုတိယလူတစ်ယောက်ကို15နှစ်ကြာဖမ်းဆီးထားပြီးနောက်အမေရိကန်ကပြန်လွှတ်ပေးလိုက်ပါတယ်။ထောင်နဲ့ပြည်တယ်ကြားခံပြီးနောက်အသက်50ရွယ်ဖာနန်ဒိုဂွန်ဇာလစ်ကိုအရီဇိုနာပြည်နယ်ဆက်ဖော့မြို့ကျင်းထောင်ကနေကြာစာပေးနေမှာပြန်လွှတ်ပေးလိုက်တာပါ။ထောင်ကလွှတ်ပေးပြီးတဲ့နောက်ကျူဘာနိုင်ငံကိုပြန်ပို့ဖို့လွှဲမှုကြီးကြပ်ရေးဌာနကိုချက်ချင်းလွှတ်ပြောင်းပေးခဲ့ပါတယ်။သူနဲ့တူနောက်ထပ်၄ယောက်ကိုတော့2000ခုနှစ်ကမိုင်ယာမီမြို့မှာတရှိုးထောင်လန်းမှုပူးပေါင်းကြံစည်မှုတွေနဲ့ဖမ်းဆီးအရေးယူခဲ့တာပါ။ဒီအခွင့်မှာစစ်ဆေးတွေးရှိချက်တွေအရအမေရိကန်တောင်ပိုင်းစစ်ဌာနချုပ်အပါအဝင်စစ်စခန်းတွေကိုထိုးပေါက်ထောင်လန်းမှုကျူးပန်းခဲ့တာကိုတွေ့ရှိခဲ့ကြပါတယ်။အဲ့ဒီချိန်တုန်းကကျူဘာနိုင်ငံရဲ့သမ္မတဖြစ်တဲ့ဖီဒယ်ကက်စထရိုကွန်မြူနစ်အစိုးရကိုဆန့်ကျင်သူပြပရောက်တိုက်ခတ်တွေကိုလည်းသူတို့ထောက်လန်းခဲ့ကြတာပါ။ကျူးဘာနိုင်ငံကတော့သူတို့၅ဦးရဲ့လုံရက်တရားအမေရိကန်ပြည်တော်စုရဲ့အချုပ်အခြာအာဏာကိုချင်းချောက်အောင်မရောက်သလိုကျူဘာနိုင်ငံကိုအကြမ်းဖက်တိုက်ခတ်မဲ့စစ်သွေးကြွတွေကိုစောင့်ကြည့်လာတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ
်။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ9.24 kHz 12.23ညာ9.32 kHz 9.25ไดโดมิเตอร์39กิโลเฮิรตซ์9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တိုင်းသားဒေသဆိုင်ရာအပေါင်းအဝင်အဆင့်တိုင်းမှာဥရီနဲ့မူဝါဒရေးရပြန်ပြောင်းသုံးသပ်ချက်တွေကိုအာဏာပိုင်တွေကအပြည့်အဝအကောင့်ထဲပေါ်ရမျိုးမရှိခဲ့ပေမဲ့2013ခုနှစ်အတွင်းမြန်မာစုရလူခွင့်ရမှတ်တမ်းတိုးတက်လာခဲ့ပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနနှစ်ပတ်လည်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဒါပေမဲ့နိုင်ငံတဝန်းလူခွင့်ရဆိုင်ရာသိသာထင်ရှားတဲ့ပြဿနာတွေရှိနေသေးဖြစ်တယ်လို့အစီရင်ခံစာမှာဖော်ပြတယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းထောက်ပြခဲ့ပါတယ်။နှစ်ပေါင်းများစွာအထူးကြံဖြစ်နေတဲ့မြန်မာနိုင်ငံဟာအာဏာရှင်စနစ်ကနေတဖြည်းဖြည်းပြောင်းလဲနေုံသာမကအမေရိကန်ပြည်ထောင်စုပါဝင်နိုင်ငံတကာအသိုက်အဝိုင်းနဲ့ပိုးပြီးအပြုသဘောဆောင်တဲ့မိဖက်ဆက်ဆံရေးစီဥတီဗီတွာလာနေတာတွေ့ရတယ်လို့ဒီမိုကရေစီနီးလမ်းမကျတဲ့အခြေခံဥပဒေပြုပြင်ပြောင်းလဲရေးကခွဲခြားဆက်ဆံရေးတွေအဆုံးသတ်ရေးဘာသာရေးနဲ့လူနည်းစုတိုင်းရင်းသားတွေပေါ်မှာအကြမ်းဖက်မှုအဆုံးသတ်ရေးဆက်တဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေရဆဲဖြစ်ကြောင်းတွေ့ရတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ပြဿနာတွေကိုရိုးသားစွာထုတ်ဖော်ပြောပြီးတစ်ချိန်တည်းမှာပဲတိုးတက်အောင်ဆက်ပြီးအားပေးသွားမယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။
ကမ္ဘာတဝန်းကဆိုးရွားတော်တော်များများလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုထိန်းချုပ်ပြီးနိုင်ငံသားတွေရဲ့အခြေခံအခွင့်အရေးတွေကိုပိတ်ပင်တဲ့ဖိနှိပ်မှုဥပဒေတွေကိုလည်းကျင့်သုံးနေတယ်လို့အမေရိကန်ကဆက်ဆွဲလိုက်ပါတယ်။ဆိုးရွားတွေကနိုင်ငံရေးရွေချက်တွေနဲ့အရေးယူရာတွေခေတ်ပေါ်နည်းပညာတွေအသုံးပြုပြီးအတိုက်ခံတွေကိုထိန်းချုပ်တာတွေရှိနေတဲ့အကြောင်းကမ္ဘာတဝန်းလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နှစ်ပတ်လည်အစီရင်ခံစာကြာသာပတ်လည်ကထုတ်ပြန်ရမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်တာပါ။ကြာသေးခင်တုန်းကအဆိုးရွားကိုဖယ်ရှားခဲ့တဲ့ယူကရိန်း၊ Syria ၊ Russia တရုတ်ကျူဘာအီဂျစ်နဲ့ဘင်္ဂလားဒေ့ရှ်အပါအဝင်ကိုပြည်သူပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတဲ့တိုင်းပြည်တွေနဲ့ပတ်သက်လို့လည်းဝန်ကြီးကယ်ရီကပြောဆိုသွားပါတယ်။ကမ္ဘာတဝန်းကအစိုးရပေါင်း80လောက်ကလည်းလင်းလူချစ်သူတွေကိုခွဲခြားဆက်ဆံတဲ့ဥပဒေတွေကိုကျင့်သုံးနေတယ်လို့ထောက်ပြခဲ့တာပါ။1800ပြည်လွန်နှစ်တွေမှာကျော်စနစ်ကိုတရားဝင်ကျင့်သုံးခဲ့မှုတွေအမေရိကန်ပြည်တော်စုရဲ့လူခွင့်ရေးမှတ်တမ်းအားလည်းပြည့်စုံတယ်လို့မဆိုနိုင်ပေမဲ့လူကုန်သိက္ခာကိုထိမ့်သိမ့်နေအောင်တော့ယက်တီထားနိုင်တဲ့အကြောင်းလဲဝန်ကြီးကယ်ရီကပြောဆိုသွားခဲ့ပါတယ်။
ထိုင်းနိုင်ငံမှာကာလကြာရှည်စွာဖြစ်ပေါ်နေတဲ့နိုင်ငံရေးပြဿနာအဆုံးသတ်စေဖို့အတွက်အတိုက်ခံခေါင်းဆောင်စုသက်တောင်စုပန်းကဝန်ကြီးချုပ်ဂျင်းလက်ရှင်နာဝါနဲ့ဆွေးနွေးမယ်လို့အရေးအမွတ်ပြောပါတယ်။လမ်းနဲ့ချီကြားနေပြီဖြစ်တဲ့ဒီပြဿနာအဆုံးသတ်နိုင်ဖို့ဘယ်လိုဆွေးနွေးညှိနှိုင်းမှုမျိုးကိုမို့ဆိုမလုပ်နိုင်ဘူးလို့အတိုက်ခံခေါင်းဆောင်ကအရင်ကညှင်းဆန်ခဲ့တာပါ။အစိုးရဆန့်ကျင်ဆန္ဒပြပွဲဦးဆောင်သူကဝန်ကြီးချုပ်ဂျင်းလက်နဲ့နှစ်ယောက်တည်းတရက်တနိုင်ငံလုံးထုတ်လွှင့်တဲ့ရုပ်မြင်သံကြားပေါ်မှာအခြေတင်ဆွေးနွေးမှုတွေလုပ်မယ်လို့စင်ခေါ်လိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ကလည်းညှိနှိုင်းမှုတွေလုပ်ဖို့အတွက်တကားဖွင့်ထားတယ်လို့ပြောပေမဲ့မစ္စတာဆူသက်အနေနဲ့ဆန္ဒပြပွဲတွေကိုအရင်ရပ်ဆိုင်ရမယ်လို့ဆိုပါတယ်။ပြုလုပ်တဲ့ဆွေးနွေးမှုတွေဟာလည်း ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဘောင်ထဲမှာပဲရှိရမယ်လို့လည်းပြောခဲ့ပါတယ်။ထိုင်းနိုင်ငံရဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကကြာသပတေးနေ့မှာပဲဝန်ကြီးချုပ်ပေါ်မှာဆွဲတင်ထားတဲ့အမှုတွေအတွက်ကြားနာခဲ့ပါတယ်။အငင်းပွားစရာဆန်စပါးဝယ်ယူတဲ့အစီအစဉ်နဲ့ပတ်သက်ပြီးဝန်ကြီးချုပ်ဆွဲဆိုခံထားရတဲ့အမှုအတွက်ကြားနာပွဲကိုဝန်ကြီးချုပ်ကိုစားသူ့အကျိုးဆောင်ရှင်တွေကလာရောက်ခဲ့ပါတယ
်။တရုတ်ဆွေးရဲအုပ်ချုပ်မှုကိုစန့်ကျင်ပြီးပထမဆုံးအကြိမ်ကိုအဆုံးစီရင်ခဲ့တဲ့၅နှစ်ပြည့်ထိမ့်မှတ်ခန္ဓာတစ်ခုကိုအိန္ဒိယနိုင်ငံမြောက်ပိုင်းဒရန်စလာမြို့ကဖုံးတော်ကြီးကျောင်းတစ်ခုမှာအဝေးရောက်တိဘက်လူမျိုးတွေစုဝေးကျင်းပပါတယ်တိဘက်အရေးအတွက်အသက်ပေးစရိခံရသူတွေကိုကျေးဇူးတင်ကြောင်းလေးစားကြောင်းကြာသပတေးနေ့ကပဲ NGO 5ခုကဆူတောင်းခဲ့ကြလို့ကြေညာချက်တွေလည်းထုတ်ပြန်ခဲ့ကြပါတယ် Direct from Washington The
Voice of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လင်တို့ကကြေညာပေးသွားကြတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ဆိုင်တဲ့သတင်းနဲ့စကြပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်ဖို့ရမှာစိန်ခေါ်မှုအများပြားရှိနေသေးပေမဲ့လည်းဆက်ပြီးအားပေးသွားရမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့2013ခုနှစ်နိုင်ငံတကာလူခွင့်ရေးအခြေအနေဆိုင်ရာအစီရင်ခံစာထုတ်ပြန်ချိန်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဝန်ကြီးကယ်ရီကအဲ့လိုပြောတော့တာပါအပြည့်စုံကိုတော့ကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
အထူးသဖြင့်လူမျိုးစုတိုင်းရင်းသားဒေသတွေအပါအဝင်အဆင့်တိုင်းမှာဥပဒေရေးရာနဲ့မူဝါဒရေးရာပြန်ပြောင်းသုံးသပ်ချက်တွေကိုအာဏာပိုင်တွေကအပြည့်အဝဒါမှမဟုတ်အစဉ်တစိုက်အကောင့်ထဲဖော်တာမျိုးမရှိခဲ့ပေမဲ့လည်း2013ခုနှစ်တွင်မြန်မာအစိုးရရဲ့လူအခွင့်အရေးမှတ်တမ်းဟာဆက်ပြီးတိုးတက်ခဲ့လို့အမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်အစိုးရကကျူးလွန်တဲ့စနစ်တကျလူအခွင့်အရေးချိုးဖောက်မှုတွေတိတိတတ်တာကြာဆင်းသွားတာကိုလေးလာသူတွေကပြောကြတယ်လို့အစိုးရခန်းစာကဆိုထားတယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းမြန်မာနိုင်ငံရဲ့အပြောင်းအလဲကိုမိမောင်းထိုးပြောဆိုခဲ့ပါတယ
် In Burma we continue to see a country that was isolated for so many years slowly moving away not just from
မြန်မာနိုင်ငံကအထူးကြံဖြစ်ခဲ့တဲ့မြန်မာနိုင်ငံဟာအာနာရှင်စနစ်ကနေတဖြည်းဖြည်းပြောင်းလဲနေုံတမကအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတော်အသိုက်အဝန်းနဲ့ပူပြီးအပြုသဘောဆောင်တဲ့မိဖက်ဆက်ဆံရေးစီဥတည်နေတာကိုကျွန်တော်တို့ဆက်ပြီးတွေ့နေရပါတယ်
။မတူကွဲပြားတဲ့လမ်းကြောင်းကိုရွေးချယ်ပြီးအောင်မြင်အောင်ကြိုးစားနေတဲ့နေရာဒေသတွေရဲ့ဥပမာတွေအများကြီးရှိပါတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။ဒါပေမဲ့လည်းတိသာထင်ရှားတဲ့လူအခွင့်အရေးပြဿနာတွေမြန်မာနိုင်ငံတော်မှာဆက်ရှိနေတော့မယ်လို့အစိုးရကစားကထောက်ပြပါတယ်။အဲ့ဒီအထက်မှာလူမျိုးစုတိုင်းရင်းသားဒေသတွေမှာပြည်ပခန့်နဲ့ဆက်နွယ်တဲ့မတရားနှိပ်စက်ညှဉ်းပန်းတာတွေနိုင်ငံရေးပြောကပါတဲ့ဖန်စီမှုတွေလူမှုဝန်ပိုင်းတွင်ခွဲခြားဆက်ဆံမှုတွေနဲ့မွတ်စလင်လူထုအပေါ်အကြမ်းဖက်တာတွေအကျင့်ပြချစားမှုတွေနဲ့တင်းတင်းလျောက်ပတ်တဲ့နေနာကြေးပေးတာဒါမှမဟုတ်စနစ်တကျလုံဆောင်တာမဟုတ်တဲ့မြေယာသိမ်းဆီးမှုတွေကြဲကြဲပြန့်ပြန့်ဖြစ်စေတဲ့တရားဥပဒေစိုးမိုးရေးအားနည်းတာစတဲ့အခြေအနေတွေကိုဖော်ပြထားပါတယ်ဒီလိုပြဿနာတွေရှိနေစေဖြစ်တယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းအသိအမှတ်ပြုပေမဲ့ရှေ့ဆက်တူတက်ဖို့အားပေးသွားရမယ်လို့ပြောခဲ့ပါတယ
် Burma still faces enormous challenges from reforming an undemocratic constitution to ending discrimination
ဟိုစင်ခန္ဓာမှာပြောထားသလိုပဲဒီမိုကရေစီနိလမ်ကြတဲ့အခြေခံဥပဒေကိုပြုပြင်ပြောင်းလဲရေးကနေခွဲခြားဆက်ဆံမှုကိုအဆုံးသတ်ရေးဘာသာရေးနဲ့လူနည်းစုတိုင်းရင်းသားတွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်ရေးဆိုတဲ့စင်ကောမှုတွေကိုမြန်မာနိုင်ငံရင်ဆိုင်နေရဆဲပါဒါပေမဲ့လည်းစီးနေတဲ့ပြဿနာတွေကိုရိုးသားမျှတစွာပြောနေတာနဲ့တစ်ချိန်တည်းမှာပဲတူတက်မှုရှိအောင်လဲဆက်ပြီးအားပေးသွားပါလိမ့်မယ
်အရင်နှစ်တွေနဲ့မတူတာကတော့နှိပ်စက်ညှဉ်းပန်းမှုအတွေ့တာဝန်ရှိတဲ့အရသားတွေကိုအစိုးရကအရေးယူတာဒါမှမဟုတ်အပြစ်ပေးတာတွေလုပ်ခဲ့တယ်လို့အစိုးရကစားမှာဖော်ပြပါတယ်ဒါပေမဲ့လည်းလူညုံရင်တာဝန်ရှိသူတွေရဲ့နှိပ်စက်ညှဉ်းပန်းမှုအများပြားကတော့အပြစ်ပေးအရေးယူမခံရပဲကင်းလွတ်ခွင့်ရနေတော့မယ်ဆိုတာကိုလည်းထောက်ပြပါတယ်2013ခုနှစ်တွင်နိုင်ငံတကာလူခွင့်ရေးအခြေအနေရရက်ကိုအမေရိကန်နိုင်ငံသားရဲ့ဌာနကအစိုးရကစားထုတ်ပြန်တာမှာမြန်မာနိုင်ငံအခြေအနေကိုစာမျက်နှာ48မျက်နှာနဲ့အစိုးရခံဖော်ပြထားတာပါ။ဂန္ဓာ9ရပ်ခွဲပြီးတော့အသေးစိတ်အစိုးရခံထားတဲ့မြန်မာလူအခွင့်အရေးအခြေအနေတွေထဲမှာလူပုဂ္ဂိုလ်တူးချင်းစီရဲ့ဂုဏ်သိက္ခာကိုလေးစားလိုက်နာမှုအခြေအနေကနေအမျိုးသမီးနဲ့ကလေးသင်ငယ်အခွင့်အရေးဆိုင်ရာအလုံသမားအခွင့်အရေးဆိုင်ရာစသဖြင့်ဖော်ပြထားပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့မြန်မာနိုင်ငံလူခွင့်ရေးအစီရင်ခံစာနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စွမ်းအင်ဆိုင်ရာသတင်းတစ်ပုဒ်ကိုမပြောခင်မှာအခုတခါတော့ကြီးလက်ဒေသဖွံ့ဖြိုးတိုးတက်ရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံမှာတိသာတိုးတက်တဲ့အပြောင်းအလဲတွေရှိလာပြီမဲ့လို့ဒီအပြောင်းအလဲတွေကိုကြီးလက်နေပြည်သူတွေခံစားခွင့်မရကြသေးတာကြောင့် တိုးတက်မှုမှာအချိုးမညီတာတွေရှိနေတယ်လို့မြန်မာနိုင်ငံကိုရောက်နေတဲ့ USAID American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်အကြီးအကဲဒေါက်တာရာဂျက်ရှာကပြောလိုက်ပါတယ်ဒီအတွက်လဲ USAID အနေနဲ့ကြီးလက်ဖွံ့ဖြိုးရေးကိုအဓိကထားကူညီဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်အကြောင်းဆုံးကတော့ရန်ကုန်ရုံးခွဲကနေကိုသားညုံကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအခြေအနေဟာပြီးခဲ့တဲ့နှစ်သူမြန်မာပြည်လာတော့ငါတဲ့တောင်မှတိုးတက်ပြောင်းလဲမှုတွေတွေ့လာရတယ်လို့ဒေါက်တာရှာကချီးကျူးပါတယ်အသေးစားလုပ်ငန်းတွေဖွံ့ဖြိုးလာသလိုပဲယင်းနှိမ့်မြုပ်နှံမှုစီးပွားရေးတွေတိုးတက်လာတာကိုဆုလိုပါတယ်မြန်မာနိုင်ငံဟာတချိန်အတိတ်ကာလတုန်းကလေယာဆိုက်ပျိုးရေးလုပ်ငန်းမှာအလားအလာကောင်းခဲ့တဲ့အတွေ့အကြုံတွေရှိလာကြောင်းလဲမြမအနာဂတ်ကောင်းမွန်လာဖို့ရှိတယ်လို့သူအနေနဲ့ယုံကြည်တဲ့အကြောင်းလဲပြောသွားပါတယ်။ဒါပေမဲ့လို့ဒီတိုးတက်ပြောင်းလဲမှုတွေဟာမြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာအထူးသဖြင့်ဒီကျိလက်နေပြည်သူတွေအတွက်ခံစားခွင့်မရကြသေးဘူးလို့ဒေါက်တာရှာကပြောပါတယ်။ဒီကနေ့ညနေပိုင်းတုန်းကရန်ကုန် UNOPS ရုံးမှာအရက်ဖက်လူမှုအဖွဲ့အစည်းတွေနောက်ဖွံ့ဖြိုးဆိုင်ရာဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။
Global companies are increasingly looking to invest in this nation's future, and local entrepreneurs are seizing new opportunities. Precisely because the potential here is so great.
But as an alternative to market, it has also been proven. It has been proven that the benefits of changing broad platforms have been proven to be very important. အထူးသဖြင့်တော့ကျေးလက်နေပြည်သူတွေခံစားခွင့်မရကြသေးပါဘူ
းအထူးသဖြင့်ကတော့ဒီကျေးလက်ဒေသဖွံ့ဖြိုးမှုကိန်းဂဏန်းတွေကိုကြည့်လို့ရှိရင်တိုးတက်မှုအတွက်တော်လေးစင်ခေါ်ချက်တွေကိုတွေ့ရတယ်လို့ဒေါက်တာရှာကထောက်ပြပါတယ်မြန်မာကလင်းငယ်တွေရဲ့အရက်နဲ့ဖွံ့ဖြိုးမှုကိုလေးချိန်ဟာရှိတဲ့နယ်ဆိုပြီးတော့နိုင်ငံတကာကသတ်မှတ်ထားတဲ့စံနှုန်းထက်နင်းကျနေတယ်လို့ဆိုပါတယ်ဒါဟာလည်းငတ်မမှုနဲ့အဟာရချို့တက်မှုတွေကြောင့်ဖြစ်တဲ့ဆိုတဲ့အကြောင်းရင်းကိုလည်းသိထားတယ်လို့ပြောပါတယ်ဒီကလင်းငယ်တွေရဲ့ဉာဏ်ရင်ဖွံ့ဖြိုးမှုဟာတိုင်းပြည်အနာဂတ်ကိစ္စဖြစ်တာမဟုတ်လို့တိုင်းပြည်ဖွံ့ဖြိုးရေးကိစ္စပြောမယ်ဆိုရင်ဒါဟာအရေးကြီးလို့ရမယ့်ကိစ္စဖြစ်တယ်လို့ဆိုပါတယ်။တချိန်တည်းမှာလည်းပဲမြန်မာပြည်သူတွေရဲ့လူသက်တမ်းကိုကြည့်မယ်ဆိုရင်လည်းပတ်ဝန်းကျင်အရှိတော်အရှာနိုင်ငံတွေထက်နင်းကျနေတယ်ဆိုတာကိုသူကထောက်ပြပါတယ်။ဒီအတွက်ကြောင့်မလို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့ကြီးလက်ဖွံ့ဖြိုးရေးကိုကူညီဆောင်ရွက်သွားမယ်ဆိုတာကိုပိုင်းဖြတ်ထားတဲ့အကြောင်းဒေါက်တာရှာကပြောသွားပါတယ်
။ We're here because the United States is fully prepared to fulfill our commitment.to support rural economic development
ဆိုတဲ့ Pan-African American ပြည်ထောင်စုအနေနဲ့ကူညီတွေပေးသွားဖို့အပြည့်အဝပြင်ဆင်ထားပါတယ်။မြန်မာနိုင်ငံအတွင်းမှာစိုက်ပျိုးရေးလုပ်ငန်းတွေ၊ပြည်သူတွေကလေးငယ်တွေအဟာရပြည့်ဝရေးနဲ့ကွန်ထရိုးလုပ်မှုစွမ်းရည်မြင့်မားလာဖို့ကူညီပေးသွားမှာပါ။အထူးကအဖြစ်ဆင်းရဲမွေးတည်မှုလျော့ပါလာစေဖို့အတွက်ဒီကိစ္စတွေကိုကူညီဆောင်ရွက်ရမယ်ဆိုတာကျွန်တော်တို့သိရှိနားလည်ထားပါတယ်။ဒီအတွက်လည်း American ပြည်ထောင်စုအနေနဲ့အသေးချာကိုပြတ်မှတ်ထားစီစဉ်ဆောင်ရွက်သွားမှာပါ။
အမေရိကန်ပြည်ထောင်စု USAID အနေနဲ့ကြီးလက်ဖွံ့ဖြိုးရေးနဲ့လေယာဉ်စိုက်ပျိုးရေးအကူအညီပေးလုပ်ငန်းတွေမှာအရှိတောင်အရှဒေသအတွင်းမှာကိုအတွေ့အကြုံတွေရှိပြီးသားမဟုတ်လို့ထိရောက်အောင်သူတို့ကူညီပံ့ပိုးမှုတွေလုပ်နိုင်လိမ့်မယ်လို့ဒေါက်တာရှာကယူဆပါတယ်။တစ်ဖက်မှာတော့မြန်မာနိုင်ငံဒေသအချို့အထူးသဖြင့်တိုင်းဒေသဒေသတွေမှာဖြစ်နေတဲ့ပြည်ပခါတွေဟာမြန်မာနိုင်ငံရဲ့စီးပွားဖွံ့ဖြိုးမှုနဲ့တည်ငြိမ်မှုကိုချင်းချောက်နေတဲ့အပြင်ယင်းနှိမ့်နှံမှုတွေကိုလည်းတွန့်ဆုတ်စရာဖြစ်တဲ့ဆိုပြီးတော့ထောက်ပြခဲ့ပါတယ်။ USAID ရဲ့အကြီးအကဲဒေါက်တာရာဂျစ်ရှာဟာဒီနေ့မှာတော့ဒီမနေ့ပိုင်းတော့က PMG နဲ့တွေ့ဖက်လုပ်တဲ့မြန်မာကလေးငယ်တွေတောက်ရည်တန့်ရရှိရေးအစီအစဉ်ကိုဖွင့်လှစ်ပေးခဲ့တယ်လို့ပဲမြန်မာနိုင်ငံကရပ်ဖက်လူမှုအဖွဲ့အစည်းကပုဂ္ဂိုလ်တွေနောက်ဖွံ့ဖြိုးဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေပုဂ္ဂလိကလုပ်ငန်းပိုင်းအထူးသဖြင့်အသေးစားလုပ်ငန်းပိုင်းဖွံ့ဖြိုးဆောင်ရွက်နေသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်မနေ့ပြန်ကြရင်တော့နေပြည်တော်သွားပြီးတော့အဲ့ဒီမှာမြန်မာတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်ဒေါက်တာရှာအနေနဲ့ပြီးခဲ့တဲ့နှစ်ဆန်းပိုင်းတော့ကမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်ခဲ့ပြီးတော့အခုဒီလာရာဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်အခုလိုမျိုးကြီးလက်ဖွံ့ဖြိုးရေးအစီအစဉ်တွေကိုဆောင်ရွက်ပေးဖို့အပြင်ID နီးပညာဖွံ့ဖြိုးတိုးတက်ရေးနဲ့အစိုးရမှဒီပွင့်လင်းမြင်သာတဲ့အုပ်ချုပ်မှုဖြစ်လာစေလို့အတွက်လဲ USAID အနေနဲ့မြန်မာနိုင်ငံကိုကူညီဆောင်ရွက်ပေးနေတယ်လို့သိရပါတယ်ခင်ဗျာ
။ရန်ကုန်ရုံးကနေကိုသားညုံကိုသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာနိုင်ငံဆိုင်းဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။မြန်မာနိုင်ငံရဲ့သဘာဝတရားဇာတအရင်းမြစ်ပေါ်ကျွဲဝါမှုတွေတဲ့ရှောက်ဖွေတူးဖော်ခြင်းမရှိသေးတဲ့ရေနံနဲ့သဘာဝတန်ခွေလောက်ကွက်တွေအများပြားရှိနေပါသေးတယ်။ဒီလောက်ကွက်တွေကိုတူးဖော်ဖို့စတင်နေတယ်လို့ဆိုရအနေနဲ့ရရှိလာတဲ့ဗန္နာငွေတွေကိုပွင့်လင်းမြင်သာမှုရှိရှိဘယ်လိုအသုံးပြုသွားမလဲပြည်ပတင်ပို့မှုတွေနဲ့ပြည်တွင်းစွမ်းရည်ဈေးကွက်တိဆောက်ရမှာဘယ်လိုထိန်းညှိဆောင်ရွက်ကြမလဲဆိုရိုင်းနဲ့ပတ်သက်လို့မိကုန်းတွေထွက်ပေါ်လာနေပါတယ်ရန်ကုန်မြို့ကနေ Gabriel Palou ပြပို့ထားတဲ့သတင်းလွှာကိုတော့ Mark Kimphi တွေကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီသတင်းပတ်အတွင်းရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့ရေနံတဲ့သဘာဝဓာတ်ငွေ့ဆိုင်ရာညီလာခံမှာကမ်းလှူရေနံရှာဖွေတူးဖော်ခွင့်လေလံဘယ်သူတွေရခဲ့ရဲဆိုတာထုတ်ဖော်ကြေညာလိမ့်မယ်လို့အများမျှော်လင့်ခဲ့ကြပေမဲ့စွဲ့ရင်ဝင်ကြီးဦးစီရအောင်ကတိကိစ္ဆာကြေညာဖို့အချိန်ရွှေ့ဆိုင်ခဲ့ပါတယ်။ဒါပေမဲ့ရေနံနဲ့သဘာဝဓာတ်ငွေ့လောက်ကွက်ရောင်းချမှုတွေကိုအစိုးရအနေနဲ့နိုင်ငံတော်ဘတ်ဂျက်အစဉ်ခန့်စာမှာလူသိရှင်ကြားထုတ်ဖော်တင်ပြသွားမှာပါလို့သတင်းတောက်တွေကသူကပြောခဲ့ပါတယ်။
Yeah, it is very very easy because of the all of the
ဒီကိစ္စကလွယ်ပါတယ်ဘာဖြစ်လို့လဲဆိုတော့ရေနံနဲ့သဘာဝဓာတ်ငွေကဏ္ဍကရတဲ့ဝင်ငွေအလုံးဟာတိုင်းပြည်ရဲ့ဘတ်ဂျက်အစဉ်ခံစားထဲမှာပါဝင်မှာဖြစ်ပါတယ်လို့စွန့်အင်ဝင်ကြီးကပြောသွားတာပါအရင်တော့ကတော့အစိုးရအရာရှိတွေဟာဒီလိုသဘာဝဓာတ်ငွေနဲ့စွမ်းအင်ကနေရောင်းချလို့ရတဲ့ဝင်ငွေတွေကိုသူတို့ရဲ့ပုဂ္ဂလိကဘဏ်အကောင့်တွေထဲကိုပဲထည့်သွင်းခဲ့ကြတယ်ဆိုပြီးတော့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဝေဖန်ပြောဆိုခဲ့ကြတာပါတိုင်းပြည်ရဲ့နောက်ဆုံးလက်ချက်မရှာဖွေမတူးဖော်ရသေးတဲ့အရင်းမြစ်တွေကိုတူးဖော်ဖို့လှုံ့ဆော်နေတာနဲ့အများမြန်မာနိုင်ငံဟာတရားစာတတူးဖော်မှုတွေပွင့်လင်းမြင်သာမှုရှိရေးနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့ EIDR ရဲ့အဖွဲ့ဝင်နိုင်ငံဖြစ်လာဖို့လည်းပြင်ဆင်နေတာဖြစ်ပါတယ်2012ခုနှစ်စွမ်းအင်ဝင်ကြီးဌာနရဲ့အဆိုအရမြန်မာနိုင်ငံမှာသဘာဝဓာတ်ငွေ25ထရီလီယံကုဗပေရှိပြီးတော့အများစုဟာကမ်းလွန်ပင်လယ်ပြင်မှာဖြစ်ပါတယ်။ရေနံစီပေါင်း 1.1 ဘီလီယံလည်းရှိနေပြီးတော့အများစုကရှာဖွေတူးဖော်ခြင်းမပြုရသေးဘူးလို့ဆိုပါတယ်။ဒီအရေအတွက်တွေနဲ့ပတ်သက်လို့တိကျလွတ်လပ်တဲ့အတည်ပြုချက်မရှိသေးသလိုအငင်းပွားမှုတွေလည်းအများအပြားရှိနေတာပါ။ British ရေနံကုမ္ပဏီ British Petroleum ရဲ့ကမ္ဘာပေါ်ကကြီးစွမ်းအင်ရင်းမြစ်တွေနဲ့ပတ်သက်ပြီးတော့သုံးသပ်ထားတဲ့2013ခုနှစ်နှစ်ပတ်လည်အစိုးရခန်းစာစာရင်းမှာတော့မြန်မာနိုင်ငံမှာသဘာဝဓာတ်ငွေ1ထရီလီယံကုဗပေပဲရှိတယ်လို့ဖော်ပြထားတာပါသဘာဝရင်းမြစ်တွေရှိပေမဲ့မြန်မာနိုင်ငံဟာလျှက်စစ်မီအလုံလောက်မရတဲ့ပြဿနာကြုံနေရဆဲဖြစ်ပါတယ်ပြည်တွင်းလျှက်စစ်စွမ်းအင်ရဲ့၄ပုံ၃ပုံကျော်ဟာရေအားလျှက်စစ်ပေါ်မှာမူတည်နေရတာဖြစ်ပါတယ်2030ခုနှစ်ကြာရင်တော့အင်ဒါစုအားလုံးရဲ့80ရာခိုင်နှုန်းလျှက်စစ်မီရရှိဖို့အစိုးရကစီစဉ်နေတဲ့အကြောင်းဂျပန်အစိုးရဖွံ့ဖြိုးရေးအေဂျင်စီနဲ့အတူပူးတွဲဆောင်ရွက်တဲ့2013ခုနှစ်လျှက်စစ်စွမ်းအင်ဆိုင်ရာစီမံကိန်းကဆိုပါတယ်မြန်မာနိုင်ငံရဲ့လက်ရှိလျှက်စစ်စွမ်းအင်ရရှိမှုဟာ30ရာခိုင်နှုန်းအောက်မှာပဲရှိနေပြီးတော့ဒါဟာအရှမှာအနှိမ့်ဆုံးနှုန်းဖြစ်ပါတယ်စွမ်းအင်ဌာနအဆိုအရလာမယ့်15နှစ်အတွင်းလျှက်စစ်စွမ်းအင်သုံးဆွဲမှု2ဆတိုးမြင့်လာဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်ကုန်းတွင်းတဲ့ကန်လော်ရှာဖွေတူးဖော်မှုနှစ်ခုစလုံးကနေရရှိလာမယ်တဘာဝတန်းငွေ20ရာခိုင်နှုန်းကိုပြည်တွင်းဈေးကွက်အတွက်ရောက်ချပေးသွားမှာဖြစ်တယ်လို့လဲစွမ်းအင်ဝင်ကြီးဦးစရာအောင်ကသတင်းတောက်တွေကိုပြောခဲ့ပါတယ်စွမ်းအင်ရဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူအကြံပေးတူဦးဖြစ်တဲ့ဂျွန်ရောဘတ်စ်ကအစိုးရအနေနဲ့ရင်းနှီးတဲ့တဘာဝတန်းငွေကရရှိလာမယ့်ဝင်ငွေတွေကိုအစီအခံတဲ့နေရာမှာပွင့်လင်းမြင်သာမှုရှိရှိလှုံ့ဆော်နိုင်ဖွယ်ရှိပေမဲ့လို့ရင်းနှီးတဲ့တဘာဝတန်းငွေတူးဖော်ကြတဲ့ကုမ္ပဏီတွေအနေနဲ့ကတော့သူတို့လုပ်ငန်းတွေကနေဝင်ငွေဘလောက်ရရှိတယ်ဆိုတာကိုထုတ်ဖော်ပြောလို့ရှိကြတာမဟုတ်ဘူးလို့ဆိုပါတယ်။ဒါပေမဲ့မြန်မာအစိုးရအနေနဲ့ကတော့ပြည်တွင်းလိုအပ်ချက်နဲ့ပြည်ပတင်ပို့မှုအကြားထိန်းကြီးဆောင်ရွက်ရမှာဖြစ်တဲ့အတွက်ကြောင့်ဒီအစိုးရရဲ့တာဝန်ယူမှုနဲ့နိုင်ငံရေးတည်ငြိမ်မှုတွေရှိအောင်ထိန်းသိမ်းဆောင်ရွက်နိုင်ဖို့မှာကြီးမားတဲ့စိတ်ခေါ်မှုတွေရင်ဆိုင်ရမှာဖြစ်တယ်လို့သူကသုံးသပ်ပါတယ်
။ The key issue is how much gas and oil get developed.For the export market and how much do you develop it
မနက်ကပြရမှာတော့အဓိကအရေးကြီးတာကပြပဈေးကွက်ကိုဂျီနန်နဲ့တဘာဝတန်ငွေဘလောက်ရောင်းချမလဲပြည်တွင်းမှာလျက်စင်မီမလွန်လောက်တာတွေဖြစ်မနေရစေဖို့အတွက်လဲစွန့်အင်လိုအပ်ချက်အရှိန်မြင့်လာနေတဲ့ပြည်တွင်းဈေးကွက်အတွက်ဘလို့စီစဉ်သွားမလဲဆိုတာပါပဲနောက်တစ်ခုမေကွန်ထုတ်เสียကတော့ဒေတာရင်းပြဿနာတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေရှိနိုင်တဲ့ကိစ္စပါ
ဒီသတင်းပတ်ထဲမှာပဲမြန်မာနိုင်ငံတောင်ပိုင်းတနင်္သာရီတိုင်းကံပေါင်းမြို့နယ်မှာရေနံကုမ္ပဏီကြီးတွေရဲ့လုပ်ငန်းတွေကိုစက်ကြေကောက်ကွက်တဲ့အနေနဲ့ယာနဲ့ချီတဲ့ဒေသခံတွေစုဝေးဆန္ဒပြခဲ့ကြပါတယ်။စွဲရည်အရေးအမြစ်ထွက်ရှိရာနေရာတွေနဲ့နီးနီးကပ်ကပ်ရှိပေမဲ့လို့သူတို့ဒေသမှာလျှက်စစ်မီလုံလုံလောက်လောက်မရရှိပဲကုမ္ပဏီကြီးတွေရဲ့လုပ်ငန်းတွေကြောင့်ဒေသတွင်းသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိလာတဲ့အပေါ်မှာဒေသခံတွေကဒေါသထွက်နေကြတာဖြစ်ပါတယ်ရှင်။
မကင်ပြူတွေပြောပြသွားတာဖြစ်ပါတယ်ဝါရှင်တန်မြန်မာတန်ယုံရှိကစနပြပွဲအကြောင်းကိုမကြခင်မှာပြောပြဖို့ရှိပါတယ်အဲ့မတိုင်ခင်တော့အခုတစ်ခါလာမယ့်စနေညဓာတ်ရိုက်လီလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့အတည်ပြုပါစီခင်ဗျာ
တော်တာရှင်များရှင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်သောမတ်စ်အိုဟေကင်တာနာရဲ့တာဝန်သက်တမ်းကုံဆုံးသွားပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးကိုစောင့်ကြည့်ဖို့သက်တမ်းကုံသွားတဲ့သူ့ရဲ့နေရာမှာကိုယ်စားလှယ်တစ်တယောက်ဆက်ပြီးတော့ထားရှိဖို့လိုအပ်တယ်လို့ထင်ကြပါသလားဒါမှမဟုတ်ရင်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကပဲဆက်လက်ထိန်းကြောင်းသွားနိုင်မယ်လို့ထင်ပါသလားအခုလာမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဆွေးနွေးလိုတဲ့သောတာရှင်တွေကျမတို့စီကိုဆက်သွင်းနိုင်ကြပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554 First နံပါတ်က2323825552ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ဓာတ်ရိုက်မပါဝင်မဆွေးနွေးနိုင်တဲ့သူတွေမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ
်။သောတာရှင်တွေပါဝင်ဆွေးနွေးကြဖို့ကိုထပ်မံတိုက်တွန်းခြင်းပါတယ်ခင်ဗျာ။အခုတစ်ခါတော့ Washington DC ဘက်ကဆန္ဒပြပွဲအခြေအနေကိုကြည့်ရအောင်ပါ။ Rohingya Muslim တွေအပေါ်မြန်မာအစိုးရအာဏာပိုင်တွေကအကြမ်းဖက်ဖိနှိပ်ဆက်ဆံမှုတွေဆက်ရှိနေတာကိုအ мян ရက်ပစ်ဖို့နဲ့ Rohingya ပြဿနာကိုဖြေရှင်းပေးဖို့အမေရိကန်ပြည်ထောင်စု Washington DC မြန်မာတန်ယုံရှိမှမနေ့ကဆန္ဒပြခဲ့ကြပါတယ်အဲဒီဆန္ဒပြပွဲကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီမိုကရေစီနိုင်ငံအဖြစ်ကိုကူးပြောင်းလာပြီလို့ကြွေးကြော်ထားတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုသူတွေနဲ့မြန်မာမွတ်စလင်တွေပေါ်အာဏာပိုင်တွေကခွဲခြားဆက်ဆံဖိနှိပ်အကြမ်းဖက်နေတာတွေအ мян ဆုံးရပ်တန့်ပေးဖို့Washington DC မြို့တော်မှာရှိတဲ့မြန်မာတန်ယုံအရှင်မှာအခုလိုလာရောက်ဆန္ဒပြနေကြတာဖြစ်ပါတယ
်။ချက်ချင်းရချက်ချင်းရချက်ချင်းရချက်ချင်းရချက်ချင်းရ
အမေရိကန်ရောက်ရူဟင်ဂျာတွေမြန်မာတန်ယုံကိုပေးအပ်တဲ့စာထဲမှာတော့2012ခုနှစ်ကတည်းကစပြီးပြည်တွင်းမှာရှိတဲ့ရူဟင်ဂျာတွေကိုအတိအမှန်မပြုတဲ့အပြင်အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေလုပ်နေတယ်လို့စွပ်စွဲထားသလိုအစ္စလမ်ဘာသာဝင်တွေပေါ်ခွဲခြားဆက်ဆံခံနေရတာအတွက်လဲမြန်မာအစိုးရကမဖြေရှင်းပေးဘူးလို့ဆွဆွဲပြစ်တင်ထားပါတယ်။သူတို့ဘာကြောင့်ဒီမှာလာပြီးဆန္ဒပြနေရတယ်လဲဆိုတဲ့အကြောင်းဒီဆန္ဒပြပွဲရဲ့တာဝန်ခံဖြစ်တဲ့ကိုယူဆုအိကဘဲကရှင်းပြပါတယ
်။အဓိကဆန္ဒလာပြရတဲ့ယူရချက်ကသမရဦးသိန်းစိန်အစိုးရရဲ့ကင်တွယ်မှုကအလွန်မတန်ညံ့ဖြစ်နေ။အစိုးရရဲ့ကင်တွယ်မှုဟာဒီရိုဟင်ဂျာပြဿနာနဲ့မြန်မာမွတ်စလင်တွေဟိုဖြစ်နေတဲ့ပြဿနာတွေမှာအစိုးရကင်တွယ်မှုဟာ solution တော့မဖြစ်ဘဲနဲ့ပို့ပြီးတော့မီးလောင်ရာကိုမြောက်ပေးလို့ဖြစ်နေတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟာအစိုးရကိုဗက်မလိုက်ဘဲနဲ့เนาะမှန်မှန်ကန်ကန်ဒီငိမ့်ချိုင်းကိုရအောင်ဆောင်ရွက်ဖို့အတွက်ကိုကျွန်တော်တို့ကလာပြီးတိုက်တွန်းတာဖြစ်တယ်
။မြန်မာအစိုးရဘက်သတင်းစာတွေမှာတော့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတာမရှိကြောင်းရိုဟင်ဂျာလို့ဆိုသူတွေဟာတစ်ဖက်နိုင်ငံကနေတရားမဝင်ဝင်ရောက်လာကြတဲ့ဘင်္ဂလီတွေသာဖြစ်ကြောင်းအမြဲတစေသုံးနှုန်းဖော်ပြနေပါတယ်။တန်ယုံရှိဆန္ဒပြသူတွေကင်ထားတဲ့ဆိုင်းဘုတ်တွေထဲမှာရူဟင်ညာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဂျန်နိုဆိုက်လုပ်နေတယ်ဆိုတဲ့သကလုံးသုံးနှုန်းထားတာကိုတွေ့ရပါတယ
်။အခုဒီကနေ့ဆန္ဒပြပွဲမှာဒီဆန္ဒပြသူတွေကင်ဆောင်ထားတဲ့ဆိုင်းဘုတ်တွေထဲမှာကျွန်တော်တွေ့ရတာဒီဂျန်နိုဆိုက်ပေါ့လေဂျန်နိုဆိုက်ရဲ့ဟို ethnic cleansing ပေါ့နော်ဂျန်နိုဆိုက်ဆိုတော့ဒီလူမျိုးတုံးတပ်ဖြတ်မှုလို့ဟိုပြောကြတာပေါ့အဲ့တော့မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုလို့ပြောရလောက်အောင်ကြီးကျယ်လို့လားဒီစကလုံးကိုသုံးသင့်ပါမလားခင်ဗျအဲ့ဒီဟာက the genocide yes scholars day international human right yes scholars day ဒီကိစ္စနဲ့ပတ်သက်ပြီးတော့ define လောက်တာဖြစ်တယ် terminology ရဲ့ definition ကကျွန်တော်တို့စပြီးလောက်တာမဟုတ်ဘူးဒါပေမဲ့အခုနောက်အကိုပြောတယ်လူရာကနန်းပဲတပ်တည်ကြတယ်ဆိုတဲ့ဟာကတကယ်တမ်းကအစိုးရရဲ့ report တလင်ဖြစ်တယ်ကျွန်တော်တို့ရဲ့ report အရပြောမယ်ဆိုရင်လူ1000ကျော်တည်ထားတယ်ကြခိုင်ပြီးမှာတချို့တွေဟာအခုဒါက slow burning genocide လို့ခေါ်တယ်အစိုးရကမိလောက်မိကြီးကြီးမလောက်ဘဲနဲ့မိငယ်ငယ်လေးနဲ့ဟိုလူတွေကိုတပ်ဖြတ်နေတယ်ကမ့်တွေမှာအခုကဆေးဝါးမရဘဲနဲ့ယောဂဖြစ်ပြီးဆေးဝါးမရဘဲနဲ့သေချေနေတယ်ဒီလူတွေဟာ3မိုင်အဝေးမှာသူတို့အိမ်ရှိတယ်သူတို့အိမ်ကနေပြီးတော့အပြင်မှာအားလုံးမောင်းထုတ်ပြီးတော့ကမ့်တစ်ခုမှာထောင်ပုံစံမျိုးချထားတယ်ဆိုတာဒါ genocide မဟုတ်လားနောက်တစ်ခုကဒီလူတွေဟာစန္ဒရိတ်ခါနဲ့ပတ်သက်ပြီးတော့အပြည့်ဝမရဘူးဆေးဝါးတွေအပြည့်ဝမရဘူးတချို့တွေကဆိုလို့ရှိရင်တိုင်းပြည်ထဲကနေပြီးတော့ကြောက်ပြီးတော့ငါးဖမ်းတဲ့ပုတ်တွေနဲ့ထွက်ပြေးပြီးတော့ပင်လယ်ထဲမှာတေကုန်ကြတယ်ဒါတွေအားလုံးဟာ consequences of the government policy
ဒီဆန္ဒပြပွဲကိုအမေရိကန်ရောက်ရူဟင်ဂျာ40ကျော်လောက်လာရောက်ဆန္ဒပြခဲ့ပါတယ်ဝါရှင်တန်မြန်မာတန်ယုံရှိဆန္ဒပြပွဲနဲ့ပတ်သက်ပြီးမြန်မာတန်ယုံရဲ့သဘောထားကိုသိရှိနိုင်ဖို့ VOA ကမေးမြန်းရမှာတော့မြန်မာအစိုးရကသဘောထားထုတ်ပြန်ပြီးဖြစ်တဲ့အတွက်တည်ထက်မှတ်ချက်မပေးလို့ကြောင်းတုံ့ပြန်ဖြေကြားခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့နေ့စဉ်သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ VOA မြန်မာပိုင်းရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့ internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်ဖတ်ရှုလို့ရပါတယ်။မကြာခင်မှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်တဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။